ကျမစုမမရှင်ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့အပြင်းဆိုင်ကလုံးမုန်တိုင်းအနေနဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမုန်တိုင်းသတိပေးနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်ပေါ်အတွင်းစူပါဆိုင်ကလုံးမုန်တိုင်းဖြစ်နေအားကောင်းလာနေတဲ့အမ်ဖန်မုန်တိုင်းဟာဒီသတင်းမှတ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနေကုန်းတွေးပိုင်းကိုဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒီအတွက်လည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တိုင်းအန္တရာယ်သတိပေးကြေညာချက်တွေကိုတာဝန်ရှိသူတွေကနှိုးဆော်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အရေးပေါ်အခြေအနေကြုံရရင်လိုက်နာရမယ့်အစီအမံတွေကိုလည်းတာဝန်ရှိသူတွေကအတန်ချဲ့ဆက်တွေနဲ့လိုက်လံနှိုးဆော်နေကြောင်းကုဒုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥအောင်မြင့်က VOA ကိုပြောပြပါတယ်။
အော်စပီကာနဲ့အော်နေတာမနေ့ကတည်းကနေအော်နေတာပါစတနာဝင်တဲ့တွင်နဲ့ဟိုအတန်ရှင်းရှင်းနဲ့ပေါ့နော်သူတို့ခွေးတွေကိုလဲနေပြီးတော့မုန်တိုင်းရှိတာရှုံးတော့ဟိုနိုးဆော်နေတာရှိပါတယ်ဒီမှာစပင်းချောင်းတချို့ပလီတွေစက်တိတဲ့စကန်တာဝန်ဆိုင် CIC ရုံးနော်အဲ့ဒီမှာတိတ်အကတ်ကဲချုံရဲပြီးလို့ဆိုင်ရတယ်ဆိုပြီးတာတန်ရှင်းရှင်းနဲ့ဟိုနိုးဆော်ရရှိမှအဲ့ဒါလည်းသေးပြီးတော့စတနာဝင်တဲ့တွင်ကသေးပြီးတော့ပြောနေတာကြားရပါတယ်ဟိုအရင်စကိုဝင်ဆောင်အမေသမီးတို့ဟိုဘာတို့မချင်းမမာတို့အကိုရောင်နဲ့လူတွေပေါ့နော်အဲအဲ့ဒီသူသွားမယ်ပြီးတော့ချန်တက်ဟာအဲလုံလုံးမယ်ဆိုလို့စင်တခြားလုံလုံးမှာတော့မပေါ့ဘူးဒါကစာတင်ရှင်းဆိုတာတက်တက်လေးဆင်းနေရှိသေးတယ်ဒင်းစင်တာကလုံးလုံးဆိုချန်တော့ကတန်တိုင်းအထူးရှောင်းလုံးရဲ့ပြီးတော့ရှုနပ်ကြီးရဲ့အင်ရှုတက်ကြီးရဲ့အဲ့လိုပဲတန်တော့ရစားတာရှိတယ်တဲတွေလည်းဟုံးငင်းပြီးတော့ပျက်စီးနေတာရှိပါတယ်တကယ်လို့မွန်တိုင်းပြလာမယ်ဆိုလို့ဆိုရင်လေတိုက်ပြီးတော့အကုန်လုံးပါသွားနိုင်တယ်ပြီးတော့မြေပြူမှုတို့ဟိုရေကြီးမှုတို့ဒါတွေပြလာမယ်ဆိုလို့ဆိုရင်တော့ပူတော့ဆူသွားမှာပါပဲ
တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရစခန်းထဲမှာကြက်ခိုင်မှုမရှိတဲ့နေအိမ်တွေမှာခိုးလုံနေထိုင်ကြရတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြတာပါဘာလုခါလေးဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦဆလန်ကတော့မုံတိုင်းထံပြင်းထန်မဲ့ဆိုရင်ခံနိုင်ရင်မရှိတဲ့အတွက်စိုးရိမ်ရတဲ့အကြောင်းပြောပြပါရစေ
မုံတိုင်းတဲ့တက်တက်ပြီးတော့ဘင်္ဂလားဒေ့ရှ်ဆီယာဘက်ကရော IOM ဘက်ကရောအမက်ဆေ့ချ်ပို့တာရှိတယ်နောက်အတန်ရှင်းစင်းနဲ့လည်းဒီမှာဒုက္ခသည်စခန်းတိုင်းကိုနှုံးဆော်ပေးတာတွေ့ရပါတယ်ခင်ဗျအဲအင်းတွေကိုကျွန်းတဲ့တရားရှင်အောင်ပို့ဆိုပြီးတော့ညွန်ချတာတယ်နောက်အင်းတွေကညချင်းမထွေးကြဘူးနောက်လည်းဤတွေကိုအကိုင်မှာဆောက်လို့ပေါ်ဆိုပြီးတော့သူတို့ဘက်ကကြောက်တာရှိတယ်ဒါပေမဲ့ဒွါစတင်မိုးကတော့ဝါတော့ပြင်ပူတာတော့မထွေးရဘူးခင်ဗျာဘာနဲ့ကာပင်လဲတာအမတာစဉ်းစားစရာကောင်းပါလေခင်ဗျာမုံတိုင်းကခေတွေတိုက်ခဲ့လိုက်မယ်ဆိုရင်အများကြီးအန္တရာယ်ချရာမှုရှိနေကြောင်းကိုသိရပါတယ်ခင်ဗျာ
အင်အားဖြင့်မုံတိုင်းအန္တရာယ်ကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာသတိပေးချက်တွေထုတ်ပြန်ထားသလိုဘေးလွတ်ရာကိုပျောက်ရွှေ့နေရတာတွေလည်းရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာတော့မုန်တိုင်းအန္တရာယ်အတွက်အချက်ပြစနစ်နဲ့ကာကွယ်နိုင်မှုကြိုတင်ပြင်ဆင်နေကြတယ်လို့ဒုက္ခသည်ဥအောင်မြင့်ကပြောပြပါရယ
်ကျွန်တော်ဟိုမုန်တိုင်းနဲ့ပတ်သက်ပြီးတော့တာဝန်ခံယုံကနေမုန်တိုင်းအသင်းလဲကိုရောက်သွားပြီးအသင်းလဲဆိုရင်မုန်တိုင်းပြစ်ခဲ့တာဒီပေါ့ဒါအလယ်လဲတောင်တာရှိကြည့်တယ်စခန်းတာဝန်ခံယုံချက်မှာအခြေပြလည်းပါတခုတင်ရင်ဘယ်လိုပြစ်လာမလဲနောက်ခုတင်ရင်ဘယ်လိုပြစ်လာမလဲဆုံးခုတင်ရင်ဘယ်လိုပြစ်လာမလဲလို့ရှိပါတယ်အသေးသေးရှိပါတယ်အမှုအခါအတိုင်းဒါတို့စနစ်တကျနော်ရှူးနဲ့စီပြီးတော့သူ့နေရာနဲ့သူချက်ဆွဲထားပါဆိုပြီးတော့အဲ့လိုယွန်ကြတာရှိပါတယ်လို့မာနေမာတာရှိပါတယ်ဒါပေမဲ့သေးတွေကဟောင်းတွင်ပေါ်တော့အဲရှူးနဲ့ဆွဲမယ်ဆိုလို့ဆိုရင်တော့ပြူသွားတာရှိတယ်ပြက်စီးသွားတာရှိတယ်ဒါကြောင့်မွန်တိုင်းရှင်းလာလို့ဆိုရင်ဘယ်လိုနည်းနဲ့မကာကွယ်နိုင်ကြအကြောင်းမရှိပါဘူ
းကိုဗစ် -19 ကရောဂါကူးစက်မှုကိုမကြသေးခင်ကပဲတည်ပြထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအင်ဂျင်အများပြားထိခိုက်ပျက်စီးတဲ့အထိမိလောင်မှုနှစ်ခုနဲ့ကြုံခဲ့ရပြီးအခုနောက်ထပ်မွန်တိုင်းအနေနဲ့ရင်ဆိုင်နေရတာပါရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းက ARS ရိုဟင်ဂျာဆွေရောက်ဖွဲ့ကိုလိုက်လံနေနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးတွေရဲ့နောက်ဆက်တွဲဖြစ်နေတိမ့်ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကိုတော့ကတိပြုထားပါတယ်ရှင်ကျွန်မစုမမ